ဂျပန်နိုင်ငံဟီရိုရှိမားမြို့မှာနှစ်ဖန်ဆတင်မဲ့ဒီ G7 ထိပ်သီးစည်းဝေးပွဲမှာ G7 ခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့အင်ဂျီရောကပြောပါတယ်။ဘယ်နေရာမှာတွေ့ဆုံဆွေးနွေးကြမယ်ဆိုတာကိုတော့ညှိနှိုင်းနေကြဆဲဖြစ်တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာလီဗန်ကဂျပန်ကိုအသွားမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအစိုးရကိုစီးရီးထောက်ပံ့မှုပေးဖို့နဲ့ရုရှားကိုစီးပွားရေးအရပိတ်ဆို့ဖိအားပေးဖို့ကိစ္စတွေကို G7 စီးပွားပွဲမှာအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။တန်ခတ်မှုတွေကိုကျော်လွှားနိုင်တဲ့ဂေပောက်တွေမရှိအောင်လုပ်ပြီးတော့အရေးယူတန်ခတ်မှုတွေအကောင့်ထဲပေါ်ရေးကိုကောင်းဆောင်တွေအာရုံစိုက်ဆွေးနွေးကြလိမ့်မယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးဂျိတ်ဆာလီဗန်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံနေရာစုံအပေါ်ရုရှားဘက်ကပစ်ခတ်ခဲ့တဲ့ပက်ထိန် cruise missile ဒုံး30ရဲက29ခုကိုပစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါရယ်ဗုဒ္ဓနေ့ညနေပိုင်းကနေဒီကနေ့အကြသာပရင်းနေ့အစောပိုင်းရောက်တဲ့အထိရုရှားဘက်ကတိုက်ခိုက်မှုအတွင်းမှာဖောက်ခွဲတိုက်ခိုက်ရေးဒရုန်းနှစ်ခုနဲ့ထောက်လိုက်ရေးဒရုန်းနှစ်ခုကိုလည်းယူကရိန်းလေကြောင်းရန်ကာကွယ်ရေးစနစ်ကပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခဲ့ရတာပြောပါတယ်။နိုင်ငံတောင်ပိုင်းအော်ဒီဆာဒေသကိုကြားရောက်ခဲ့တဲ့ရုရှားရဲ့မစ်ဆိုင်းဒုံးတစ်ခုကြောင့်တဦးသိမ်းဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အော်ဒီဆာဒေသနဲ့ KF မြို့တော်ကိုရုရှားတို့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းဘက်ကပြောပါတယ်။မေလအတွင်း KF မြို့တော်အပေါ်9ချိန်မြောက်ပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ပြီးတော့မြို့တော်မှာလည်းပြင်းထန်တဲ့ပောက်ကွဲသံတွေကိုကြားနေရပါတယ်ရှင်။